အင်ဒိုနီးရှားအနာပိုင်တွေအနေနဲ့ရိုဟင်ဂျာတွေလိုက်ပါလာတဲ့ဆက်လီတွေကိုကန့်ကွက်ခွင့်မပေးဘဲပင်လယ်ထဲပြန်ပေါင်းထုံနေရတဲ့ရပ်တန့်မှုရိုဟင်ဂျာတွေရင်ဆိုင်နေရတဲ့ရန်လိုမုန်တီးမှုတွေအဆုံးသတ်ရေးစုံစမ်းစစ်ဆေးပေးဖို့ HRW နိုင်ငံတကာလူအခွင့်အရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်ခိုလုံခွင့်ရဖို့ကြိုးပမ်းကြတဲ့ရိုဟင်ဂျာတွေကိုအနည်းအဆုံးဘေးကင်းလုံခြုံမှုရှိတဲ့စိတ်ကမ်းကိုကတ်ခွင့်ပြုပြီးတော့အကာအကွယ်ပေးဖို့နဲ့စာနာမှုဆိုင်ရာအကူအညီပေးတာတွေအပြင်အွန်လိုင်းပေါ်မှာသူတို့အပေါ်အမုန်းတရားပွားလာအောင်သွေးထိုးလှုပ်ဆောင်နေတာတွေကိုလည်းစုံစမ်းဖော်ထုတ်ပေးဖို့ HRW ကတောင်းဆိုပါတယ်။အင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်မြို့တော်ဘန်ဒရာအာချေးမှာအမျိုးသမီးနဲ့ကလေးငယ်တွေအများစုပါဝင်တဲ့ရိုဟင်ဂျာ138ယောက်ကိုယာယီနေထိုင်ခွင့်ပေးထားတဲ့နေရာကိုပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကကျောင်းသားတရားကျော်ကရဲတွေရဲ့အတားအဆီးတွေကိုဖျက်ဆီးဝင်ရောက်ခဲ့တဲ့ဖြစ်ရပ်ကိုလည်းစုံစမ်းဖော်ထုတ်ပေးဖို့ HRW ကတောင်းဆိုထားပါတယ်။ကျောင်းသားတွေဟာရိုဟင်ဂျာဒုက္ခသည်တွေကိုကိုယ်ထိလက်ရောက်စော်ကားတာနှုတ်အားဖြင့်စော်ကားပြောဆိုတာတွေပြုလုပ်ပြီးတော့ထရက်ကားတွေနဲ့လူဝင်မှုကြီးကြပ်ရေးရုံးကိုခေါ်လာပြီးသူတို့ကိုနေရပ်ပြန်ပို့ပေးဖို့တောင်းဆိုခဲ့တယ်လို့ဆိုပါတယ်။အာဇေပြည်နယ်အတွင်းကတခြားဒေသတွေမှာလည်းဒေသခံတွေကရိုဟင်ဂျာတွေလိုက်ပါလာတဲ့ဆက်လီတွေကိုကန့်ကွက်ခွင့်မပေးဘဲပင်လယ်ထဲပြန်ပေါင်းထုတ်တာတွေရှိခဲ့သလိုကမ်းခြေမှာသူတို့ယာယီနေထိုင်တဲ့တဲတွေကိုဝိုင်းတားပြီးတော့တခြားနေရာကိုပြောင်းပေးဖို့တောင်းဆိုခဲ့ကြတယ်လို့ဆိုပါတယ်ရှင်